နဲ့အစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေဟာအပြည့်အခက်ရစဲချိန်မှာပူးပေါင်းဆောင်ရွက်မှုတွေပုံမူလုတ်ကင်လာနိုင်ကြပါတယ်။အစိုးရနဲ့မွန်ပြည်သက်ပါတီအပြည့်အခက်ရစဲတဲ့အခါမှာမွန်ဘာသာအခြေပြုပညာရေးစနစ်ကိုအစိုးရချုပ်ကင်တဲ့ဒေသအသည့်တိုးချဲ့လာနိုင်ကြောင်းသူတေတီအက်စတရီဆောက်နဲ့မေရီလောတို့ကမှတ်တမ်းတင်ထားပါတယ်။ဒါပေမဲ့အစိုးရရောင်းတွေမှာတိုင်းရင်းသားစကားမတင်ကြနိုင်တာကိုမကျေနပ်သူတွေရှိပါတယ်။အပြည့်အခက်ရစဲတာကိုအခွင့်ကောင်းယူပြီးအစိုးရရန်တရားချက်တွင်တဲ့အထဲမှာကျောင်းဆောက်တာတွေလည်းပါဝင်တယ်လို့မြင်ကြပါတယ်။မွန်ပြည်ချိုင်းစနစ်မှာမွန်သမိုင်းနဲ့ဘာသာစကားအပြင်အစိုးရသင်ယူကိုလည်းသုံးပါတယ်။ဒါပေမဲ့ကရင်နဲ့ကချင်ဒေသမှာတော့ဒေသကပညာရေးစနစ်နဲ့အစိုးရပညာရေးစနစ်ဟာတိတိတသာကွဲပြားခြားနားတာတွေ့ရပါတယ်။ငွေချင်းနဲ့ဆရာလုံလောက်ဖို့အခက်အခဲအများကြီးရှိနေတဲ့ကြားကကချင်ကရင်နဲ့မွန်အဖွဲ့အစည်းတွေဟာတိုင်းရင်းဘာသာစကားအခြေပြုတဲ့တင်ကြားမှုစနစ်ကိုမူလာဓာအစ်စ်မှာကျင့်သုံးနိုင်အောင်အစွမ်းကုန်ကြိုးစားကြပါတယ်။ဒါလို့ကိုထူးကိုထကြိုးစားတာဟာအောက်ခြေကစတဲ့ဖက်ဒရယ်စနစ်ပဲလို့ HD ဆောက်နဲ့မေရီလောတို့ကဆိုပါတယ်
။တိုင်းသားဘာသာစကားနဲ့တင်ကြားတဲ့စနစ်ကိုစတင်ကျင့်သုံးသူတွေဟာဖက်ဒရယ်စနစ်ရဲ့နိုင်ငံရေးသဘောတရားကိုနားလည်ခြင်းမှနားလည်မှာပါ။ဒါပေမဲ့သူတို့ကျင့်သုံးတဲ့ပညာရေးစနစ်ဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလက်တွေ့အခေါင်တည်းဖော်သလိုဖြစ်နေပါတယ်။ Federal နိုင်ငံတည်ထောင်ဖို့အတွက်ခေါင်းဆောင်ပိုင်းကဆွေးနွေးနေကြတာဘယ်လောက်အထိခရီးရောက်နေမှန်းမသိရသေးပါဘူး။ဒါပေမဲ့တိုင်းသားဒေသကအကြောင်းတွေမှာကိုဒူကိုရစနစ်နဲ့မိမိတို့ဘာသာရပ်တည်နိုင်အောင်ကြိုးပမ်းတာဟာ Federal စနစ်ကိုအောက်ခြေကစတင်ကျင့်သုံးတာဖြစ်တယ်လို့ဆိုပါတယ်။ညဉ့်ညံရေးဖြစ်စဉ်တွေဟာတိုင်းသားပညာရေးကိုတိုးတက်စေတာမျိုးရှိသလိုဆွေးယုတ်စေတာမျိုးလည်းရှိပါတယ်။ဒါကြောင့်ပညာရေးကိစ္စနဲ့နိုင်ငံရေးဆွေးနွေးပွဲဆက်ဆက်မှုရှိဖို့လိုပါတယ်
။အပြည့်အခက်ရစဲပြီးတဲ့နောက်ပိုင်းမှာဝေးလံတဲ့တိုင်းရင်းသားဒေသအသည့်အစိုးရရန်တရားရောက်ရှိလာတာကိုမကျေနပ်သူတွေရှိပါတယ်။အပြည့်ဆိုင်ရာအလူရှင်တွေကအရင်ထောက်ပံ့နေတဲ့တိုင်းရင်းသားအဖွဲ့တွေကိုအဓိကမထားတော့ဘဲအပြည့်ရဒေသမှာတိုးချဲ့လာတဲ့အစိုးရရန်တရားကိုတောက်ပံ့လာမှာကိုလည်းစိုးရိမ်ကြပါသည်။ပညာရေးနဲ့အခြားဝန်ဆောင်မှုတွေလုတ်ကင်နေတဲ့အယက်သားအသင်းအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုနိုင်ငံခြားကဆက်လက်ကူညီထောက်ပံ့ဖို့လိုပါသည်။တကယ်တော့ညီညာရေးဆွေးနွေးပွဲမှာပညာရေးနဲ့တိုင်းရင်းသားဘာသာစကားသင်ကြားရေးကိုထည့်သွင်းဆွေးနွေးတာဟာခက်ခဲမဲ့ကိစ္စမဟုတ်ပါဘူး။တိုင်းရင်းသားပညာရေးမှာသက်ဆိုင်သူတွေဟာသူတို့နဲ့စိတ်သဘောထားချင်းတူတူတွေကိုသာလက်ခံလို့ကြတာတွေ့ရတယ်လို့ဆိုပါတ
ယ်။ဒါကြောင့်မို့ကွဲလွဲတဲ့သဘောထားအမျိုးမျိုးထွက်ပေါ်နေတာဖြစ်ပါတယ်။ပညာရေးနဲ့ဘာသာစကားဆိုင်ရာသဘောထားအမြင်ဟာနိုင်ငံရေးညီမှန်းချက်အမျိုးမျိုးကိုရောင်ပြန်ဟတ်တယ်လို့ဖြစ်နေပါတယ်။တတိတခြားလွတ်လပ်စွာရပ်တည်ပြီးအစိုးရအသင်ညှိုးညွှန်းနှံနဲ့ကွဲပြားတဲ့ကြောင်းမျိုးဟာတိုင်းသားလွတ်လပ်ရေးကိုဦးတည်ကြပါတယ်။အစိုးရအသင်ညှိုးနဲ့ဆက်ထားပေမဲ့ဒေသလိုက်ကွဲပြားသွားပြီးမြန်မာဘာသာစကားကိုအများပုံစကားအဖြစ်သုံးတဲ့တီးခြားလွတ်လပ်စွာရပ်တည်တဲ့ကျောင်းမှဆိုရင်ခိုင်မာတဲ့ Federal သို့မဟုတ်ကိုယ်ပိုင်အုပ်ချုပ်ရေးကိုနိုင်ငံရေးညီမှန်းချက်အဖြစ်သတ်မှတ်ကြတာတွေ့ရပါတယ်။ဝဟိုအစိုးရကမြန်မာမှုပြုထားတဲ့ပညာရေးစနစ်ကိုကျင့်သုံးနေတဲ့အတွက်တိုင်းသားတွေကကိုယ်ပိုင်ပြဋ္ဌာန်းခွင့်တောင်းဆိုပြီးတုံ့ပြန်ကြပါတယ်။
ဒေတာအခြေအနေကိုလိုက်ပြီးပညာရေးစနစ်အမျိုးမျိုးကျင့်သုံးတာကိုဘ ਹੁ အစိုးရလက်မခံတာကြာပြီဖြစ်ပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာစတင်ပြောင်းလဲလာတယ်လို့ SLA ဆောက်နဲ့ Mary Law တို့ကဆိုပါတယ်။အစိုးရအကြောင်းမှာတိုင်းရင်းသားဘာသာစကားသင်ကြားခွင့်ပြုတာမျိုးတွေရှိတာပေမဲ့ဘာသာရပ်တွေကိုတိုင်းရင်းသားဘာသာစကားနဲ့သင်ကြားတာမျိုးကတော့အလွန်နှေးပါတယ်လို့ဆိုပါတယ်။ကွင်းစင်းလေးလာစဉ်သိရှိရတဲ့လိုအပ်ချက်တွေကတော့ပုံမှန်လစာရရှိရေးဆရာအသက်တင်မှုကောင်းမွန်ရေးကျောင်းအဆောက်အဦနဲ့ပရိဘောဂရရှိရေးစတာတွေဖြစ်ပါလေ။လက်နက်ကင်ပရိဘက်ကကြောင့်ပေါ်ထွက်လာတဲ့သီးခြားပညာရေးစနစ်တွေဟာအပြည့်အကာလမှာကျောင်းပြည်သူတွေကိုအခွင့်အလမ်းမပေးနိုင်ပဲဖြစ်နေပါလေ။ဗမာစကားမတတ်တဲ့အတွက်ဗမာနဲ့ပေါင်းဆက်ဖို့အလို့ရဖို့ခက်ခဲပါတယ်။တိုင်းရင်းသားနဲ့ဒေသဆိုင်ရာကျောင်းကိုအစိုးရကအသိအမှတ်ပြုဖို့လိုပါသေး။ဒါမှသာတိုင်းရင်းသားကျောင်းဆင်းတွေဟာအထူးမွမ်းမံသင်တန်းတက်ပြီးတူညီတဲ့အတန်းကိုကူးပြောင်းနိုင်မှာဖြစ်ပါတယ်။သူတို့လုပ်ဖို့အစိုးရကစဉ်းမြင်သတ်မှတ်ဖို့လိုပါတယ်။အခုအချိန်အထိတော့ဘာမှမလုပ်ရသေးဘူးလို့ SLA ဆောက်တဲ့ Mary Law တို့ကဆိုပါတယ်ခင်ဗျာ။